နဝါရီလ29ရက်တနင်္ဂနွေနေ့မှာလည်လာသွားမယ့်အမှုစာဖြစ်တဲ့ငင်းဆိုင်ခေါင်းစဉ်ကတော့ပထမဦးဆုံးတစိုက်ကိုဖွင့်လိုက်ခြင်းဖြစ်ပါတယ်။ဗျာဒိတ်ကျန်ခန်းကြီး6ငွေတက်ကနေ8ကိုဝူပြွာကျန်ခန်းကြီး26ငွေ21ကနေ26နဲ့ရှမသက်ခရွင့်ခန်းကြီး24ငွေတက်ကနေ14ကျန်းချက်တွေနဲ့ရှင်တွဲပြီးတော့ဖတ်ရှုပါ။တိုးတငယ်သည်တစိုက်ခုနှစ်ချက်တွင်တစ်ချက်ကိုဖွင့်သောအခါငါကြည့်လင်မိုးချိုးတံမြည်တကဲ့သို့တတဝ၄ပါးတွင်တပါးကလာ၍ကြည်လောဟုဆိုသည်ကိုငါကြား၏။ထိုအခါငါကြည့်လင်မြင့်ဖြူတစည်းရှိ၏။မြင်စီသောသူသည်လေးကိုကင်၏။သူ၌တရဖူးကိုပေးတော်မူ၏။အောင်မြင်လက်၎င်းအောင်မြင်ချင်းက၎င်းထွက်သွား၏။ဒုတိယတစိုက်ကိုဖွင့်သောအခါဒုတိယတရဝါကလာ၍ကြည်လောဟုဆိုသည်ကိုငါကြား၏။ထိုအခါမြင်းဤတစည်းထွက်၍စီသောသူသည်ငင်ဝှချင်းကိုမြေကြီးကရုပ်သိမ်းချင်းက၎င်းမြေကြီးသားတို့ကိုအချင်းချင်းအသေးသက်စေချင်းက၎င်းအခွင့်ရ၏။သူ၌ဓာကြီးကိုပေးတော်မူ၏။တတိယတစိုက်ကိုဖွင့်သောအခါတတိယတရဝါကလာ၍ကြည်လောဟုဆိုသည်ကိုငါကြား၏ထိုအခါငါကြည်လင်မြင်းနှင့်တစည်းရှိ၏မြင်းစီသောသူသည်ချင်းကွင်းကိုကင်၏တရဝါလေးပါးအလယ်၌ပြောတတ်မှုကဒီနာ၏တပြားနှင့်ဂျုံဆန်တစ်ခွက်ကိုရ၏မူရောဆန်သုံးခွက်ကိုရ၏စီနှင့်စပြည့်၏ကိုမပြည့်စင်နှင့်ဟုဆိုသည်ကိုငါကြား၏သရုတ်ထတစိုက်ကိုဖွင့်သောအခါသရုတ်ထတတဝါကလာ၍ကြည်လောဟုဆိုသည်ကိုငါကြား၏ထိုအခါငါကြည်လင်မြင်းမွဲတစည်းရှိ၏မြင်းစီသောသူသည်မရဏဟုသောအမည်ရှိ၏မရဏနိုင်ငံသည်ထိုသူနောက်သူလိုက်လေ၏သူသည်မြေကြီးလေးစိတ်တစ်စိတ်ကိုအစိုးရ၍ဓာဘေးမွတ်သိချင်းဘေးနာရွေတေဘေးမြေသားရဲ့ဘေးအဖျင်တပ်ပိုင်သောအခွင့်ကိုရ၏တင်တို့သည်ငါစကားကိုနားမထောင်ငါကိုဆန့်ကျင်ဘဲပြုလင်တင်တို့အပြည့်အလျောက်ခုနှစ်ဆသောဘေးကြီးကိုငါတက်ရောက်စေမည်တင်တို့ဤသားသမီးများကိုခြိသွွား၍တင်တို့ဤဒိဋ္ဌိဆံများကိုဖျက်ဆီးလျက်တင်တို့ကိုနည်းစေခြင်းကတာရဲများကိုငါဆေးလွတ်သဖြင့်တင်တို့သွားရလမ်းမတို့သည်လူစိတ်ညင်ရာဖြစ်ကြလိမ့်မည်ထိုတို့ခံရတော်လဲတင်တို့သည်သတိမရငါကိုဆန့်ကျင်ဘဲပြုသေးလင်ငါသည်လဲတင်တို့ကိုဆန့်ကျင်ဘဲပြု၍တင်တို့အပြည့်ကြောင့်ခုနှစ်ဆသောဒဏ်ကိုပေးအောင်မည်ငါပြင်ညင်ဘဲ၌နေ၍တရားစင်ရသောဓာဘေးကိုတင်တို့အပေါ်မှာငါတက်ရောက်စေမည်တင်တို့သည်မြို့ထဲ၌စုဝေးသောအခါကာလနာဘေးကိုငါဆစ်လွတ်၍ရန်သူလက်သို့ရောက်စေမည်တင်တို့ဤအစာအာဟာရအထောက်ပံ့ကိုငါပယ်ရှားသောအခါမိမတစ်ကြိမ်တို့သည်တင်တို့ဤမုတ်ကိုမိဖို့တဖို့၌ဖုတ်ပြီးမှထိုမုတ်ကိုချိန်ပေးသဖြင့်တင်တို့သည်ဝါစွာမစားရကြ။ယေရှုသည်ဗိမ္မာန်တော်မှထွက်ကြတော်မူသည်ရှိသောတပည့်တော်တို့သည်ဗိမ္မာန်တော်၏တိုက်ဆောင်များကိုပြခြင်းကအထံတော်သို့ချီးကပ်ကြ၏။ယေရှုကလည်းဤအရာအလုံးစုံကိုတင်တို့သည်မြင်ကြသည်မဟုတ်လော။ငါအမှန်ဆိုသည်ကားမဖြူမချဘဲကြောက်တစ်ခုပေါ်မှတစ်ခုမျှမတီးမနေရဟုမိန့်တော်မူ၏။ထို့နောက်တန်လွင်တောင်ပေါ်မှထိုင်တော်မူစဉ်တပည့်တော်တို့သည်အခြားသူများမပါဘဲချီးကပ်၍ထိုအမှုရာတို့သည်အဘယ်ကာလမှဖြစ်မီကို၎င်းကိုတော်သည်ကြွလာ၍ဤကကဘာကုံသောပုပ္ပနမိတ်သည်အဘယ်နမိတ်ဖြစ်မည်ကို၎င်းအမိန့်ရှိတော်မူပါဟုလျှောက်ကြ၏ယေရှုကလည်းသင်တို့ကိုအဘယ်သူများမလှည့်ဖျားစေခြင်းကသတိပြုကြလော့အများသောသူတို့ကငါသည်ခရစ်တော်ဖြစ်၏ဟုဆိုလျက်ငါ၏အကြောင်းကိုဆောင်၍ပေါ်လာသဖြင့်လူအများတို့ကိုလှည့်ဖျားကြလိမ့်မည်သင်တို့သည်စစ်တိုက်ခြင်းအကြောင်းကို၎င်းစစ်တိုက်အံ့သောသတင်းစကားကို၎င်းကြားရကြလိမ့်မည်သို့တော်လည်းစိုးရိမ်တုန်လှုပ်ခြင်းမရှိစေခြင်းကသတိပြုကြလော့ထိုအမှုအရာများသည်ဖြစ်ရမည်သို့တော်လည်းအဆုံးသည်မဖြစ်သေးလူတစ်မျိုးနှင့်တစ်မျိုးတစ်နိုင်ငံနှင့်တစ်နိုင်ငံရံပဲပြုကြလိမ့်မည်အရေးကျတို့၌အစာခေါင်းမခြင်းကာလနာများပြားခြင်းမြေကြီးလှုပ်ခြင်းတို့သည်ဖြစ်ကြလိမ့်မည်ထိုအမှုရာတို့သည်ဒုက္ခဆင်းရဲခြင်း၏အစအဦးဖြစ်သည်ထိုကာလ၌လူများတို့သည်တင်းတို့ကိုနှင်းဆဲခြင်းအသေးသက်ခြင်းကိုခံစေခြင်းကအံ့နံကြလိမ့်မည်ငါ၏နာမကြောင့်လည်းခတ်သိမ်းသောလူမျိုးတို့သည်တင်းတို့ကိုမုန်းကြလိမ့်မည်ထိုကာလ၌အများသောသူတို့သည်ဖောက်ပြန်ခြင်းတို့ရောက်၍အချင်းချင်းတယောက်ကိုတယောက်အကြလိမ့်မည်အချင်းချင်းမုန်းကြလိမ့်မည်မိစ္ဆာပြောဖက်အများတို့သည်ပေါ်လာ၍လူအများတို့ကိုလှည့်ဖျားကြလိမ့်မည်မတရားသောအမှုတို့သည်များပြားသဖြင့်အများသောသူတို့၏ချစ်ချင်းမြတ်တာသည်ခေါင်းပါလိမ့်မည်အကျဉ်းသူသည်အဆုံးတိုင်အောင်တည်ကြည်၏ထိုသူသည်ကယ်တင်ခြင်းသို့ရောက်လိမ့်မည်လူမျိုးပေါင်းတို့အားတသက်ဖြစ်မိအကြောင်းနိုင်ငံတော်နှင့်ရှင်သောဧဝံဂေလိတရားကိုလောကီနိုင်ငံအရေးကြီးရှိသမျှတို့၌ဟောရလိမ့်မည်တို့ပြီးမှအဆုံးသည်ဖြစ်လက်တန်းဆိုပြီးတော့ဖော်ပြထားပါသည်တစိုက်ခုနှစ်ချက်ရဲ့အကြောင်းအချက်တွေကိုလေ့လာလိုက်တဲ့အခါမှာဓမ္မဟောင်းခေတ်ကျင့်ချင်းပြင်ရှင်အကြောင်းကိုနားလည်ထားရပါမယ်အထူးသဖြင့်တန်လျက်ရဲ့အတိတ်ပဲကက်ယောဂါရဲ့အကြောင်းဘေးဒဏ်ကြီးနဲ့တာရဲကြီးတွေရဲ့အကြောင်းကိုသိရှိထားရပါမယ်ဝပြောကျန်ခန်းကြီး26ငွေ21ကနေ26မှာတွေ့နိုင်ပါတယ်ဖျားသခင်ရဲ့ပြင်းထန်တဲ့စီရင်ချက်၄မျိုးကိုရစ်စဂျေလာကနေပြီးတော့လည်းပဲသတိပေးထားပါတယ်ရစ်စဂျေလာနဂရကျန်ခန်းကြီး24ငွေ21မှာတွေ့နိုင်ပါတယ်စီကံထိမ့်သိမ့်မှုစီရင်ချက်ဖြစ်ပါတယ်ဖျားရှင်ကနေမိမိလူမျိုးတွေကိုဝိညာဉ်ရေးနှိုးကြားမှုရှိစေဖို့နှိုးဆော်ပေးတာဖြစ်ပါတယ်။ထားရှိထားတဲ့သဘောတူညီချက်ပြင်ရှင်ကိုတစ္ဆာဖောက်ဖျက်မယ်ဆိုရင်ဆုံးမပေးရပါတယ်။ထွန်းနီလန်အတိုင်းပဲမြင်းစည်းရှင်၄ဦးရဲ့အဓိပ္ပာယ်ဟာလည်းပဲဖျားသခင်ဟာ ယေရှုရှင်ပြန်လည်ကြွဆင်းလာခြင်းကိုမျှော်နေတဲ့မိမိရဲ့လူမျိုးတွေနိုးကြဖို့တတိပေးခြင်းဖြစ်ပါတယ်။ပထမတစ်စိတ်လေးချက်ရဲ့နီးစပ်တဲ့အကြောင်းအရာသွားလာပုံကလည်းရှမသက်ခရစ်ဝင်ခန်းကြီး24အငယ်424ကဖော်ပြထားတဲ့ယေရှုရှင်ဟာကမ္ဘာကြီးရဲ့နောက်ဆုံးကာလဘယ်လိုမျိုးရောက်ရှိမှာကိုရှင်းပြထားပုံနဲ့အထူးနီးစပ်နေပါတယ်။မြစ်စည်းရှင်လေးဦးရဲ့ကောင်းထုတ်ချက်အဓိပ္ပာယ်ကတော့ဖျားရှင်ကနေမိမိလူမျိုးတွေကိုဒီကမ္ဘာကြီးဟာမတည်မြဲတဲ့အကြောင်းမိမိတို့ရဲ့ကိုယ်ပိုင်အိမ်မဟုတ်တဲ့အကြောင်းသတိပေးတာဖြစ်ပါတယ်။ပုံဆောင်မှုတွေဖြစ်တော်လဲပဲဗျာဒိတ်ကျန်ခန်းကြီး6ငယ်1နဲ့2ဟာအောင်မြင်ခြင်းအကြောင်းကိုလည်းဖော်ပြထားပါတယ်။ယရိကျန်ခန်းကြီး19အငယ်17ကနေ16ကိုသတိပြုစေဖို့လည်းပဲဖြစ်ပါတယ်ခရစ်တော်ဟာဖြူဖွေးတန့်ရှင်းနေတဲ့မြင်းကြီးကိုစီးပြီးတော့ကောင်းကင်ဘုရားအပေါင်းတို့ကိုဥဆောင်နေပါတယ်ဒုတိယကျင်ကြွလာခြင်းမှာမိမိရဲ့လူတွေကိုရွေးယူကယ်တင်ဖို့ဖြစ်ပါတယ်အဖြူရောင်ဟာတန့်ရှင်းခြင်းကိုပုံဆောင်ပြီးတော့အဲ့ဒီအဖြူရောင်ကပဲခရစ်တော်နဲ့သူ့ရဲ့နောက်တော်လိုက်တဲ့သူတွေကိုအမြဲပုံဆောင်ပါတယ်မြင်းဖြူစီးထားတဲ့သူဟာလက်ထဲမှာလေးမြားကိုကင်ဆောင်ထားပြီးတော့အောင်မြင်ခြင်းတရဖူကိုဆောင်ထားပါတယ်ဓမ္မဟောင်းကျမ်းမှာလည်းပဲဖျားသခင်ဟာမြင်းကိုစီးပြီးတော့လေးကိုကင်ဆောင်ထားခြင်းပုံဆောင်ချက်ကတော့မိမိရဲ့လူမျိုးတွေအတွက်ယန္တူကိုတားဆီးအောင်မြင်ခြင်းအထိပ္ပယ်ရှိပါတယ်။ဂရိဝဟာရမှာအောင်မြင်သူတွေစောင်းတဲ့တရဖူကိုနောက်ပြီးမြင်းစီးသူတွေစောင်းတဲ့တရဖူကိုစတက်ဖီနော့စ်လို့ခေါ်ပါတယ်။အောင်မြင်ခြင်းတရဖူပဲဖြစ်ပါတယ်။မြင်းစီးတဲ့အရှင်ဟာအောင်မြင်ပြီးတော့ရှေ့ဆက်တိုက်ခတ်အောင်မြင်မဲ့အမြဲတမ်းအောင်မြင်တဲ့သူဖြစ်ပါတယ်။ပထမဦးဆုံးတစ်စိတ်ကိုဖွင့်လိုက်ခြင်းကမြင်တွေ့ရတဲ့မြင်ကွင်းကတော့ဧဝံဂေလိသတင်းပြန့်နှံ့ခြင်းပဲဖြစ်ပါတယ်။ပေတေကုတ်တွေပွဲနေ့ရနေစပြီးတော့အင်အားနဲ့စတင်ဟောကြားခဲ့ပါတယ်။ခရစ်တော်ရဲ့နိုင်ငံတော်ကိုချက်ထွင်လိုက်ပါတယ်။ယေရှုရှင်ရဲ့နောက်တော်ကိုလိုက်ဖို့လူများစွာနဲ့နေရာဒေသများစွာဟာဧဝံဂေလိသတင်းကြားသိဖို့ရှိပါသေးတယ်။ခရစ်တော်ရှင်ဘုန်းတော်နဲ့ကြွဆင်းလာမှသာအောင်မြင်မှုဟာအဆုံးစွန်ထိရောက်သွားမှာဖြစ်ပါတယ်။ပြောဖက်ပြုချက်ဆိုင်ရာပထမတစ်စိတ်ရဲ့မြင်ကွင်းယူပါရုံကတော့အေးဖက်အသင်းတော်ကိုရောက်ရှိတဲ့သတင်းစကားနဲ့လျော်ညီပါတယ်။တမန်တော်တွေအသင်းတော်ကိုဥဆောင်တဲ့အချိန်ပထမရာစုနှစ်ကမ္ဘာရဲ့ရက်ကိုဧဝံဂေလိသတင်းပြင်းပြန်စွာပြန့်နှံ့နေတဲ့အချိန်ပဲဖြစ်ပါတယ်။ခရစ်တော်ဘက်မှရည်တည်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဟာအမြဲအောင်မြင်မှာဖြစ်တယ်ဆိုတာကိုအမြဲတမ်းသတိရဖို့ဖြစ်ပါတယ်။လက်ရှိပြဿနာတွေရင်ဆိုင်နေရရင်တော့ခရစ်တော်ကိုမှီခိုပြီးတော့ကျွန်တော်တို့ဟာပြဿနာတွေအခက်အခဲတွေကိုကျော်လွှားအောင်မြင်နိုင်ပါတယ်။ကျွန်တော်တို့ယုံကြည်သူများအတွက်ဗျာဒိတ်ကျမ်းခန်းကြီး6ငယ်1ကနေ8မှာဖော်ပြထားတဲ့ပထမဦးဆုံးတစ်စိတ်အကြောင်းနဲ့ပတ်သက်ပြီးတော့တနင်္ဂနွေနေ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြပေးထားပါတယ်။